အစိုးရရဲ့အမျိုးသားပြည်နယ်တင်မြှင့်ရေးနဲ့ညီညာရေးဗဟိုဌာန NRPC နဲ့မြောက်ပိုင်းမဟာမိတ်လေးဘွဲ့တို့တရုတ်နိုင်ငံကုမျိုးမျိုးတွေ့ဆုံပွဲမှာတနင်္ဂနွေလဆိုင်ရာအပြည့်ရစာချုပ် MCA ကိုလက်မှတ်ရေးထိုးဖို့အစိုးရဘက်ကတိုက်တွန်းခဲ့သလိုမြောက်ပိုင်းအဖွဲ့တွေဘက်ကတော့ bilateral ခေါ်တဲ့နှစ်ဖက်သဘောတူစာချုပ်ကိုစုပေါင်းရေးထိုးဖို့လိုလားတဲ့အကြောင်းဆွေးနွေးခဲ့ကြပါတယ်။ပြီးခဲ့တဲ့တနင်္လာနေ့အလို့သဘောဆွေးနွေးပွဲမှာတော့တိကျတဲ့သဘောတူညီချက်တစ်စုံတရာမရရှိခဲ့ပဲနှစ်ဖက်စလုံးကအထက်ကိုပြန်လည်တင်ပြပြီးထပ်မံဆွေးနွေးဖို့ညှိနှိုင်းခဲ့ကြပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့အစိုးရရဲ့အမျိုးသားပြည်နယ်တင်ပြရင်းနဲ့ညီချင်းဘဟုဌာန NRPC နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေဖြစ်တဲ့ KIA ကချင် PNLA ပြန်ပလောင် MNDA ကိုကန်းနဲ့ AA ရခိုင်အဖွဲ့ကကိုယ်စားလှယ်ရဟာဒီလ25ရက်နေ့ကတွေ့ဆုံခဲ့တာပါဒီတွေ့ဆုံပွဲမှာ NRPC ဘက်ကအဓိကဆွေးနွေးတဲ့အချက်တွေကိုစည်းဝေးမှာပါဝင်တက်ရောက်ခဲ့တဲ့ညီချင်းကော်မရှင်ရဲ့အကြံပေးအဖွဲ့ဝင်ဦးလာမောင်ရွှေကအခုလိုပြောပါတယ်
ကျွန်တော်တို့အစိုးရဘက်ကတော့တရှိဆောင်ရွက်နေတာတွေကိုရှင်းပြတယ် MCA လက်မှတ်အများဆုံးရထုံးနိုင်ဖို့အတွက်ဒီမှာချက်တွေနဲ့ဆောင်ရွက်နိုင်တဲ့ဟာတွေကိုကျွန်တော်တို့ဘက်ကတော့ရှင်းပြပြီးတော့တက်တွန်းခဲ့တယ်ပေါ့လေကျွန်တော်တို့ဘက်ကဆောင်ရွက်တော့ဒီလောက်ပါပဲအဲကျွန်တော်တို့ဘက်ကလည်းဒီအဖွဲ့လေးဘွဲ့ဘက်ကပြန်လည်ပြီးတော့ကျွန်တော်တို့ဆွေးနွေးတွေရှိတယ်ဒါနဲ့ကျွန်တော်တို့ရဲ့ဥတီချက်ကတော့ဒီ MCA လက်မှတ်အများဆုံးရထုံးပြီးတော့နိုင်ငံရေးဆွေးနွေးပွဲတွေမှာပါဝင်နိုင်ဖို့အတွက်ဒီဆောင်ရွက်နိုင်ဖို့ကဒီလိုချက်တွေကိုရှင်းပြရတာပဲအဓိကရှိပါတယ်
။မြောက်ပိုင်း၄ဘွဲ့နဲ့တွေ့ဆုံဖို့ကိုဇန်နဝါရီလအတွင်းကကျင်းပတဲ့ NRPC နဲ့ KIA ရဲ့လူသဘောဆွေးနွေးပွဲမှာ KIA ဘက်ကတောင်းဆိုခဲ့တာဖြစ်ပြီးဒီဆွေးနွေးပွဲကို WWSA1 NDAA မိုင်းလာနဲ့ SSPP ဝန်ဟိုင်းအဖွဲ့၃ဘွဲ့ကလည်းလေးလာသူဖြစ်တက်ရောက်ခဲ့ပါတယ်။မြောက်ပိုင်းမဟာမိတ်၄ဘွဲ့ဘက်ကတော့ bilateral ခေါ်နှစ်ဖက်သဘောတူစာချုပ်ကိုအရင်လက်မှတ်ထိုးဖို့လိုလားကြောင်းဆွေးနွေးခဲ့တယ်လို့ PNLA တအံပလောင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူတအိုက်ကျော်ကပြောပါတယ်
ကျွန်တော်ဘက်မှာကျွန်တော်အစအကျွန်တော်ဒီ bilateral အကိစ္စကိုတော့မတော်မဆင်းလို့ဒီဖိုလုံးအတူတူဖူးမယ်အတူဒီဒီရက်ဒီကထူမနော်အဒီရက်တို့ဘာမှတော့အချင်းပြနေဘူးကြိုထဲကိုပြန်တင်ပြအဆောင်ပြန်လို့တော့ပြောပါ
တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုပါဝင်လက်မှတ်ရေးထိုးရေးနဲ့ပတ်သက်ပြီးမြောက်ပိုင်းအဖွဲ့တွေရဲ့သဘောထားကိုအခုလိုဆက်ပြောပါတယ
်ဒီအခုကျွန်တော်ဒီဖိုနဲ့ကြိုရကျွန်တော်တိုက်ပွဲဖြစ်နေတဲ့အဖွဲ့ဖြစ်တယ်ပေါ့နော်ဒီဟာလူ20ပြည်စုံတာဖြစ်တယ်။တကယ်မင်္ဂလာကြီးစနေပွဲစမှာကျွန်တော်ဒီခုနဖွဲ့ပါမှပြီးအဆင်ပြေမယ်။ကျွန်တော်ရတိချက်လည်းအဲ့လိုမျိုးရှိတယ်။အဲ့ဒီ NCA ဖြစ်ပါပါလမ်းကြောင်းပြီးဖြစ်ဒီဆူရနဲ့ evidence နဲ့တွေ့ဖို့လိုတူတယ်ကျွန်တော်အဲ့လိုမျိုးလို့ပြောတာတော့ရှိတယ်။တလူလည်းဒီအထက်ကိုပြန်ပြပြမယ်ဆိုရင်ကြောက်တော့တာပေါ့နော်။
SPNCC ကပြည်တော်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီမှာမြောက်ပိုင်းအဖွဲ့၄ဘွဲ့နဲ့ WWSA ဝ NDAA မိုင်းလာနဲ့ SSPP ဝန်ဟိုင်းအဖွဲ့တွေပါဝင်တာဖြစ်ပါတယ်။ဆွေးနွေးပွဲမှာရခိုင်ပြည်နယ်ကစီရေးအခြေအနေအပြင်စစ်ရဲဆဲထားတဲ့ကချင်နဲ့ရှမ်းပြည်နယ်တွေမှာလည်းတမ်ရော့ဘက်ကထိုးစစ်တွေရှိနေတာကြောင့်တိုက်ပွဲဖြစ်နိုင်တဲ့အလားအလာတွေကိုအလွတ်တမောဆွေးနွေးခဲ့ကြကြောင်းဗိုလ်မှူးတအိုက်ကျော်ကပြောပါတယ်။နိုင်ငံရေးလေးလာသုံးသပ်သူဦးမောင်မောင်ဆိုကလက်ရှိ NRPC နဲ့မြောက်ပိုင်းလေးဘွဲ့ဆွေးနွေးတဲ့အခြေအနေအပေါ်မှာအခုလိုသုံးသပ်ပါတယ်
။ဘလို့လဲ NRPC နဲ့ညီညာရေးကော်မရှင်ကတင်တဲ့လမ်းကတော့အခုလေးဘွဲ့ကိုဒီတော့ commitment ပေါ့ DOC ထိုးပြီးတော့သမချင်းကာလာအတွင်းမှာ NC ထိုးဖို့ပဲ။ဆိုတော့ဘောဒူညီရေးမကြမ်းမှာ NC ထိုးမယ်ဆိုလက်ခံမယ်ဆိုတဲ့ဟာပဲ။သူကအများဆုံး NC ထိုးစေချင်တယ်။ဟိုဘက်ကလေးဘွဲ့ကတော့လောလောဆယ်ပြစ်ခတ်ရဆေးရင်တင်တဲ့၃ဘွဲ့လိုပဲ balance ရင်ထိုးမယ်။ထိုးပြီး NC ထိုးဖို့အတွက်ဆွေးနွေးမယ်။ဒီကတော့ထိုးမယ်ဆိုရင်ခုနကလုံးတူထိုးမှာပေါ့။ဒါပြင် NC နဲ့ပတ်သက်ပြီးဒီချိုးချက်တွေနဲ့ပတ်သက်ပြီးတော့တို့မှပြောစရာရှိတယ်ဆိုတဲ့အမြင်မျိုးရှိတယ်။ပြင်ဖို့လိုတာဒါမှမဟုတ်ဖြစ်ဆက်ဖို့လိုတာအဆရှိသေးပေါ့နော်။အဲအဲ့လိုအမြင်မျိုးရှိတယ်။ဒါကြီးအဟလေးလို့ဆိုညှိလို့မရသေးတာလို့ပဲမြင်ပါ
2015ခုနှစ်အောက်တိုဘာလမှာ NCA လက်မှတ်ရေးထိုးစဉ်က TNLA တအံပလောင် MNDAA ကိုကန်းနဲ့ AA ရခိုင်အဖွဲ့တွေပါဝင်လက်မှတ်ရေးထိုးဖို့ကိုတမ်ရော့ဘက်ကလက်ခံခဲ့တယ်လို့အားလုံးမပါဝင်တာကြောင့်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တော်တော်များများက NCA ကိုပါဝင်လက်မှတ်ရေးထိုးခဲ့ပါဘူးအဲ့ဒီနောက်ပိုင်းမှာတော့တရုတ်မြန်မာနယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ကFPNCC ကိုဖွဲ့စည်းပြီး NCA ပြပကနေနိုင်ငံရေးဆွေးနွေးဖို့တောင်းဆိုခဲ့ကြပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကကျင်းပတဲ့အစည်းအဝေးမှာတော့အစိုးရကိုယ်စားလှယ်အဖွဲ့ကိုနိုင်ငံတော်အတိုင်ပင်ခံရုံးဝင်ကြီးဌာနဒုတိယဝင်ကြီးဦးခမောင်တင်ကဦးဆောင်တက်ရောက်ပြီးလက်တလောအစိုးရတက်မတော်နဲ့တိုက်ပွဲတွေပြင်းထန်နေတဲ့ AA ခေါ်စခိုင်းတက်မတော်ကတော့ဒုတိယစစ်ဦးစီးချုပ်ဗိုလ်မှူးချုပ်ဒေါက်တာညိုထွန်းအောင်ကပါဝင်တက်ရောက်ခဲ့ပါတယ်။